ီးခဲ့တဲ့တနင်္ဂနွေနေ့တုန်းကရိုဟင်ဂျာမွတ်စလင်80လောက်စီးနင်းလိုက်ပါလာတဲ့လှေတစင်းဘင်္ဂလားပင်လယ်အော်ထဲမှာတိမ်းမှောက်နှိမ့်မြုပ်ခဲ့တဲ့အတွက်ရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့ပတ်သက်လို့နိုင်ငံတကာမှာစိုးရိမ်မှုတွေတိုးလာပါတယ်ဒီအဖြစ်အပျက်ဟာဝမ်းနည်းစရာဖြစ်ပြီးဒီလိုလူနည်းစုလူမှုအတိုင်းအဝန်းရဲ့လုံခြုံမှုနဲ့ဘဝရည်တည်မှုအတွက်စိုးရိမ်မကင်ဖြစ်ရတယ်လို့အမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂတို့ကထုတ်ပေါ်ပြောကြားပါတယ်အကြောင်းစုံကိုတော့ကိုသားညွန့်ဦးကတင်ဆက်ပေးပါပါ
နှစ်စဉ်လိုလိုပဲစောင်းဥပေါက်ရာသီရောက်တိုင်းမှာဒီရိုဟင်ဂျာလူနည်းစုတွေအနေနဲ့ရခိုင်ပြည်နယ်တွေကနေပြီးတော့အခြားနိုင်ငံတွေကိုပင်လယ်ပြင်ကနေလှေစီးထွက်ပြေးခိုလုံလေးရှိတော်မူလို့အခုလိုဒီလှေမောက်တည်ဆုံကြရတဲ့အဖြစ်အပျက်မျိုးတွေရှိလာနိုင်တာကို UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကတောက်ကြနေတုန်းကပဲသတိပေးခဲ့တာပါအခုဒီတိမ်းမောက်ခဲ့တဲ့လှေထဲမှာဆိုလို့ရှိရင်အမျိုးသမီးရောကလေးငယ်တွေပါပါဝင်ပြီးတော့မြန်မာနိုင်ငံရခိုင်ပြည်နယ်ကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအသွားမှာဖြစ်ခဲ့တာလို့ဒေသခံမွတ်စလင်ခေါင်းဆောင်တွေက VOA ကိုပြောပါတယ်အသက်ရှင်ကျန်ရသူတွေရှိတယ်လို့ဆိုပေမဲ့အတီးပြုတ်ချက်တော့မရပါဘူးအသက်ရှင်ကျန်ရသူတွေဟာလည်းသူတို့ကိုဖမ်းခံရမှာဆိုလို့အနီးချုပ်ဆက်မှာရှိတဲ့ကြေးရွာတွေမှာပေါင်းနေကြရတယ်လို့အဲ့ဒီမွတ်စလင်ခေါင်းဆောင်ကပြောပါတယ်အမေရိကန်ပြည်ထောင်စုနိုင်ငံကြေးဌာနပြောခွင့်ရသူကတော့ဒီဖြစ်ပျက်ကြောင့်မလို့မြန်မာနိုင်ငံတည်းကအားနည်းတဲ့လူနည်းစုလူမှုအတိုင်းအဝိုင်းတွေရဲ့လုံခြုံမှုနဲ့လူမှုဘဝရည်တည်ရေးအခြေအနေတွေအတွက်စိုးရိမ်မကင်းဖြစ်ရတယ်လို့ VOA ကပြောပါတယ
် We are deeply saddened by the news over the weekend that a boat carrying nearly 70 Rohingya capsized off the coast of Burma. We remain deeply concerned about the safety.
ဒီရဲ့ရက်က Rohingya 80လောက်တင်ဆောင်လာတဲ့လေမြန်မာကမ်းရိုးတန်းမှာတိမ်းမောင်းနှိမ့်မြုပ်သွားတဲ့သတင်းပေါ်မှာအတော်လေးဝမ်းနည်းစိတ်မကောင်းဖြစ်ရပါတယ်။ဒုက္ခသည်တွေမြန်မာနယ်စပ်နဲ့တခြားဒေသတွင်းနေရာတွေမှာရှိနေတဲ့ခိုလုံွက်တောင်းခံသူတွေပါဝင်မြန်မာနိုင်ငံတွင်းအားနည်းတဲ့လူမှုအတိုင်းအဝိုင်းတွေရဲ့လုံခြုံမှုနဲ့လူမှုရည်တည်ရေးတွေအတော်လေးအတော်လေးကိုစိုးရိမ်မကင်းဖြစ်ရပါတယ်။ဒါကြောင့် Rohingya ပါဝင်တခြားအားနည်းတဲ့လူနည်းစုလူမှုအတိုင်းအဝိုင်းတွေရဲ့ပြဿနာတွေနဲ့ပတ်သက်လို့တကယ့်ကိုခိုင်မာတဲ့အဖြေတစ်ခုရဖို့အတွက်ဒေသတွင်းတခြားအစိုးရဘိုင်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုအားပေးတိုက်တွန်းပါတယ
် UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံရဲ့ပြီးခဲ့တဲ့တောက်ကြနေတုန်းကထုတ်ပြန်ချက်မှာတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာပဲ Rohingya ဒုက္ခသည်1500ကျော်ဟာရခိုင်ပြည်နယ်မြောက်ပိုင်းကနေပြီးတော့ဆက်လီရီနဲ့ပင်လယ်ပြင်ဘက်ကိုထွက်ပြေးခဲ့ကြတယ်လို့ဆိုပါတယ်မြန်မာနိုင်ငံတွင်းထောင်နဲ့ချီတဲ့ Rohingya တွေဟာအခုလိုရာသီရောက်တိုင်းသူတို့နေရာကနေပြီးတော့အခြားနေရာတွေကိုပြင်လဲပြင်ကတဆင့်ထွက်ပြေးလေးရှိပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကိုယ်စားလှယ် Thomas Suhi Kintana ကတော့ဒီဖြစ်ပျက်မျိုးတွေရဲ့နောက်ကွယ်မှာစိုးရိမ်စရာကောင်းတဲ့အကြောင်းတရားတွေရှိတယ်လို့ VOA ကပြောပါတယ
်။ Far as I know in this case there were all not only men but also a lot of women who are now disappeared it is really
ကျွန်တော်သိသလောက်တော့အမျိုးသားတွေတင်မဟုတ်ပါဘူးအမျိုးသမီးတော်များများပါပျောက်ဆုံးနေပါတယ်ဒါအတော်လေးကိုဝမ်းနည်းစရာကောင်းတယ်လို့အတော်ကိုစိုးရင်စရာပါအခုလိုအသက်ဆွန်စားပြီးအန်ဒီရဲ့ကြီးလွန်းတဲ့လှေနဲ့သူတို့နေရက်တွေကိုစွန့်ခွာပြီးတော့ဘာကြောင့်ထွက်သွားရတယ်လဲဆိုတဲ့မေးခွန်းကိုထုတ်ရပါမယ်သူတို့ဟာအဲ့ဒီရခိုင်ပြည်နယ်ထဲမှာနေနေရတဲ့အပေါ်စိုးရင်ထိတ်လန့်လို့ဆိုတာရှင်းနေပါတယ်
ဒီလိုအခြေအနေမျိုးအောက်မှာ Rohingya ဒုက္ခသည်တွေအနေနဲ့သူတို့ရဲ့စာဝတ်နေရေးနဲ့အလုပ်ကံရရှိရေးအတွက်ထွက်လန်းအနေနဲ့အခုလိုမျိုးပင်လယ်ပြင်မှာစွန့်စားပြီးတော့အခြားသူတို့အတွက်ကောင်းမွန်တင့်တော်မယ့်နေရာတွေကိုရွေးချယ်ကြတာဖြစ်တယ်လို့ Mr. Kinnana ကပြောပါတယ်။အခုဒီလှေမောက်ပြီးတော့အမျိုးသမီးရောကလေးငယ်တွေပါပျောက်ဆုံးကြရတဲ့အဖြစ်အပျက်မျိုးတွေထပ်မဖြစ်အောင်လို့မြန်မာအာဏာပိုင်တွေမှာတာဝန်ရှိတယ်လို့လည်း Mr. Kinnana ကပြောသွားပါတယ
်။ And now again also is the question of the conditions in the camps where most of these Rohingya communities has been placed
သူတို့ကိုထားတဲ့ဒုက္ခသည်စခန်းကအခြေအနေတွေပုံမှန်လဲမိကွန်းထုတ်ရပါလိမ့်မယ်ရိုဟင်ဂျာဒုက္ခသည်တွေကိုထားတဲ့စခန်းအခြေအနေဟာကောင်းမွန်မှုမရှိဘူးလို့ပြောရပါလိမ့်မယ်ရေဘူးကအခြေအနေပြောရရင်နေထိုင်မှုဘဝအတော်လေးခက်ခဲပြီးစိုးရိမ်စရာတွေရှိပါတယ်ဒီလိုအခြေအနေတွေကြောင့်ဒုက္ခသည်တွေအနေနဲ့ဒီလိုအန္တရာယ်များတဲ့လမ်းကိုရွေးကြရပါတယ်ဒီလိုဖြစ်ပျက်မျိုးတွေထပ်ဖြစ်မလာစေဖို့မြန်မာအာဏာပိုင်တွေမှာတာဝန်ရှိပါတယ်
မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့နှစ်ဒီဘာသာရေးလူမျိုးရေးနဲ့နွယ်ပြီးတော့ကျမ်းဖက်တိုက်ခိုက်မှုတွေကြောင့်လူ200ကျော်သေဆုံးခဲ့ရပြီးတော့လူပေါင်း300,000ကျော်လောက်အုပ်ရင်စွန့်ခွာထွက်ပြေးခဲ့ကြရပါတယ်။ဒုက္ခသည်စခန်းတွေအခြေအနေတွေဟာလည်းစိုးရိမ်စရာကောင်းပြီးတော့လူသားချင်းစာနာကူညီမှုအထောက်ပံ့တွေလိုအပ်ဆဲရှိတယ်လို့ကုလသမဂ္ဂကလည်းသတိပေးခဲ့ပါတယ်။ Rohingya မွတ်စလင်တွေဟာဒီလိုရာသီဆိုလို့ရှိရင်များသောအားဖြင့်ထိုင်းမလေးရှားတို့ကိုပင်လယ်ပြင်ကတဆင့်ဒီအန္တရာယ်များတဲ့လှေတွေနဲ့စွန့်စွာသွားပြီးတော့အဲဒီကနေနောက်ထပ်သူတို့အတွက်ကောင်းမွန်မဲ့နိုင်ငံတွေကိုရှာဖွေသွားအောင်လေးရှိပါတယ်။ဒါကြောင့်လေအခုလိုအခြေမျိုးမှာအမျိုးသမီးတွေကလေးငယ်တွေပါဝင်တဲ့ Rohingya Muslim မိသားစုတွေဒီလူကုန်ကူးတဲ့ရာဇဝတ်ဂိုင်းတွေရဲ့လက်ထက်ရောက်သွားနိုင်တဲ့အရေးကိုစိုးရိမ်ပူပန်ရတယ်လို့ကုလသမဂ္ဂကရောဒီအခြားလူခွင့်ရေးအဖွဲ့တွေအစိုးရမဟုတ်တဲ့လူမှုကူညီရေးအဖွဲ့တွေကပြောဆိုနေကြတာဖြစ်ပါတယ်ခင်ဗျာ